ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ဒုက္ခတွေရပေါများစွာဟာနိုင်ငံသားဖြစ်ခွင့်ရဖို့မြန်မာနိုင်ငံရဲ့မူရင်းနေရာတွေကိုဂုဏ်သိက္ခာရှိစွာပြန်ခွင့်ရဖို့နဲ့ကုလသမဂ္ဂကလုံခြုံရေးအကောက်အွယ်ပေးဖို့ကြွေးကြော်တမ်းတွေအော်ဟစ်ပြီးစနေနေ့ကစုဝေးဆန္ဒပြကြပါတယ်။ရမဒန်ဥပုလ္လကုံစုနဲ့အထိမ်းအမှတ်ဖြင့်ဒုက္ခတွေစခန်းတွေထဲမှာစနေနေ့ကပွဲတော်တွေလုပ်ပြီးတဲ့နောက်ဒုက္ခတွေဆန္ဒပြကြတာပါ။လက်ရှိမှာမုတ်တုံမိုးဝင်နေပြီဖြစ်တာကြောင့်ရေကြီးတာနဲ့ရုတ်တရက်မြေပြိုကျတဲ့အန်ဒရိုတွေကနေဘေးကင်းရေးအတွက်လဲဒုက္ခတွေစခန်းတွေကပလီချောင်းတွေမှာစနေနေ့ကဝတ်ပြုစုတောင်းကြပါတယ်။ဒုက္ခတွေကိုမူရင်းနေရာပြန်ပို့ရေးတဘောတူညီချက်အရအကောင့်ထည့်ဖော်တဲ့လုပ်ငန်းစဉ်ထဲမှာရိုဟင်ဂျာကုသလေတဦးကိုကုလသမဂ္ဂကထည့်သွင်းပေးဖို့လိုလားတဲ့အကြောင်းစခန်းကောင်းဆောင်တဦးကပြောတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒီဒုက္ခတွေနဲ့ပတ်သက်ပြီးနိုင်ငံတကာသတင်းဌာနတွေကရေးတဲ့အခုလိုသတင်းတွေထဲမှာရိုဟင်ဂျာလို့တုံ့နှုံဖော်ပြကြပြီးမြန်မာအစိုးရကတော့အဲ့ဒီအခေါ်အဝေါ်ကိုအတိအမှန်မပြုပါဘူး။ဒုက္ခတွေဘက်ကအခုလိုတောင်းဆိုချက်နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့တုံ့ပြန်ချက်ကိုတော့ချက်ချင်းမရသေးဘူးလို့ AFP သတင်းမှာရေးထားပါတယ်။